ထနင်းငံတောင်ပိုင်းပဋ္ဌာနီခရဲ့ငါညစေတခုမှာတနင်္လာနေ့ညပိုင်းကဘုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီး19ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာတော့ခရိုင်နှွေးလုံချုံကြီးကိုတာဝန်ရှိသူတွေကတင်ကြပ်ထားပါတယ်။ပဋ္ဌာနီခရိုင်ဟာမွတ်စလင်ခွဲတော်ရေးသမားတွေဆယ်စုနှစ်တစုကျော်လက်နက်ကိုင်ပုံကန်နေတဲ့ဒေသပါ။ထနင်းငံတောင်ပိုင်းကဘာလက်ခီးသွွားတွေအလားများတဲ့မြို့တွေမှာတပြိုင်နက်တည်းချိန်ကိုက်လှုပ်ဆောင်တဲ့ဘုံပေါက်ကွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီး2လအကြာမှာအခုတိုက်ခိုက်မှုဖြစ်တာပါ။မွတ်စလင်စစ်သွေးကြွတွေကတိုက်ခိုက်တာလို့ရဲတပ်ဖွဲ့ကပြောထားတဲ့အဲ့ဒီချိန်တုန်းကတိုက်ခိုက်မှုအတွင်မှာတော့ထိုင်းနိုင်ငံသား၄ဦးသေဆုံးပြီးနိုင်ငံသားတွေအပါအဝင်လူသားစုနဲ့ချီတန်းရရခဲ့တာပါ။တနင်္လာနေ့ညတိုက်ခိုက်မှုနဲ့ပတ်သက်လို့တော့တိုက်ခိုက်တဲ့သူတွေကိုစုံစမ်းရှာဖွေနေဆက်ဖြစ်ပြီးကနေဦးစုံစမ်းစစ်ဆေးမှုတွေအရာကတော့ဒီတိုက်ခိုက်မှုမှာလူဦးတူဦးထက်မနည်းပါဝင်နေပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပဋ္ဌာနီယာလာနဲ့နရာတီဝက်ခရိုင်သုံးမှုမှာလွန်ခဲ့တဲ့12နှစ်ကျော်ကာလအတွင်းလက်နက်ကင်ပုံကွက်မှုတွေကြောင့်လူပေါင်း6500ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာမလေးရှားနိုင်ငံနဲ့ထိစပ်နေတဲ့တောင်ပိုင်းဒေသမှာတော့မွတ်စလင်အများစုနေထိုင်တာဖြစ်ပါတယ်ရှင်။